လက်ရှိစီရေးပိပခမှာလူအမျိုးများထိခိုက်ဒေဆုံးနိုင်တဲ့ဘုံနဲ့လက်နက်ကြီးတွေတုံးဆွဲလာတာဟာစိုးရင်စရာဖြစ်လာတယ်လို့စစ်မွေးဖြစ်ပွားနေတဲ့ဒေသတွေမှာနေထိုင်သူတို့ကပြောပါတယ်။အခုရက်ပိုင်းအတွင်းမြန်မာစစ်တပ်ကလေကြောင်းကနေပစ်ချလိုက်တဲ့ဘုံစံတို့မှာမိခိုးငွေတွေထွက်လာပြီးဒါကိုရှူရှက်မိတဲ့ဒေသခံတို့လည်းမူးဝေအော့အန်တဲ့လက္ခဏာတွေခံစားကြရကြောင်းကင်ပြင်းတဲ့ဘက်ကဒေသခံတို့က VOA က VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုတော့ကိုဝင်းခမောင်ကပြောပြပေးမှာပါခင်ဗျာ။
ကရင်ပြည်နယ်တွင်မြန်မာစစ်တပ်ဘက်ကလေရင်နဲ့ကျဲချလိုက်တဲ့ဘုံစံတချို့ဟာမိခိုးငွေတွေထုတ်လွှတ်နေပြီးဒါကိုရှူရှိုက်မိသူတချို့မူးဝေတဲ့ရောဂါလက္ခဏာခံစားရတယ်လို့ကရင်ပြည်နယ်ကော့ကရိတ်ဘက်ကဒေသခံတကူက VOA ကိုပြောပါတယ
်။ဘုံလားမှချူတင်ဘုံကအစိတ်ဘုံလားတော့မသိဘူးကျွန်တော်တို့ထူတာလည်းမကွဲသေးဘူး။ဘုံအစီးပဲပေါင်လာတာကိုဘုံသူကတော့ဒလက်ကိုစဖက်စဖက်သွားလို့ရှိတယ်။အတူကတော့ပေါက်ကျဲပြီးလမ်းစားတွေဖြစ်လာမှာမဟုတ်ဘူး။ပေါက်ကျဲပြီးသွားလို့ရှိရင်သူကဒီလိုဂုန်းစားလို့ဂုန်းစားရှိတယ်လို့အဲ့ပတိသားလူကြီးအစားကြီးထွက်လာအဲ့အဲ့ဒီမှာအဲ့ဒီဟာဆက်တဲ့နေရာမှာအငွေ့တွေပါတယ်သူကငွေရဆက်ပြီးရဲ့လူမျိုးကိုခဲနေတယ်စလိန်ငွေထက်ဖြစ်တယ်ဗျာဖြစ်ဖြစ်လေးသူ့ငွေရအငွေ့ရှိပြီးတော့အနံ့ထွက်နေတယ်အဲ့ဒါတော့ရှူလိုက်ရင်ဟိုငူးတာလို့အိတ်ကျော်တာလို့အဲ့လိုဖြစ
်စစ်တပ်ဟာလက်နက်ကင်ဖွဲ့တွေနဲ့တိုက်ခိုက်ရမှာဘလို့ဘုံမျိုးစားတွေတုံးနေလဲဆိုတာတေချာမသိရပေမဲ့အရင်ကတော့တိုင်းရင်းသားဒေသတချို့မှာဓာတုဘုံအမျိုးစားတချို့ကိုအသုံးပြုခဲ့တယ်ဆိုတဲ့နိုင်ငံတကာအစိုးရခန့်သားတချို့ထောက်ထားတချို့လည်းရှိနေပါတယ်ကရင်ကယားနဲ့စကိုင်းတိုင်းမှာနိုင်ငံတကာကတားမြစ်ထားတဲ့လက်နက်မျိုးတွေတုံးဆွဲလာတာကလည်းအရက်သားတွေအတွက်စိုးရိမ်စရာဖြစ်လာပါတယ်ဒီဒေသမှာအခုရပိုင်းတွင်မြေမြုံမိုင်းတွေကြောင့်အရက်သားတေဆုံးမှုတွေလည်းဆက်တိုက်ရှိနေတာပါစကိုင်းတိုင်းရင်းမာပင်မြို့နယ်ကဒေသခံတို့ကအခုလိုပြောပါတယ
်အခုကတာကော်ရီတပ်ဖွဲ့တွေနဲ့ပေါ့နော်ဒီကြီးတိုက်ပွဲဖြစ်တဲ့နေရာမှာကဘာကတားမြစ်ထားတဲ့ဒီကြီးကံတို့ပေါ့နော်ကြီးကံတို့ဘုံစံတို့ဒါအရမ်းမျိုးတွေနဲ့တိုက်ခတ်တိုက်ခိုက်တာတွေလုပ်ခဲ့တာတွေရှိပါတယ်နော်နောက်တစ်ခုဒီကျွန်တော်တို့ကဘာကကွန်မြူအထားရပေါ့နော်ဒီလက်နက်ကြီးပေါ့နော်ဟိုကိကတက်ခိုက်တာရှိပါလားဒီကတော့ဗျာတို့ဒီစစ်ကောင်စီကတိရစမှုကိုပြန်ပါပင်းနေရှိုးပေါက်တာနော်အဲ့ဒါအဲ့လိုလုပ်နေတာ
မြန်မာနိုင်ငံဟာစီအပရိပခအတွင်းရက်သားတွေထိခိုက်ဒေဆုံးမှုတားဆီးရမယ်ဂျနီဖာကွန်ဗင်းရှင်းသဘောတူစာချုပ်ကိုလည်းလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့လည်းမြေမြုံမိုင်းတွေတွင်တွင်ကြဲကြဲတုံးနေတာကြောင့်စစ်ရာဇဝတ်မှုမြောက်တယ်လို့ HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကအခုနှစ်ဇူလိုင်လကထုတ်ပြန်ပြောဆိုခဲ့ပါတယ်
ကိုဝင်းခမောင်တင်ပြပေးခဲ့တာပါခင်ဗျာ